ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါကူးစက်သူအရေအတွက်ကြာဆင်းလာတာကြောင့်နေဆက်ကုံသွယ်ရေးနဲ့အပန်းဖြေကမ်းခြေတွေကိုပြန်ဖွင့်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေပြီလို့ပြည်နယ်ကောင်စီကပြောပါတယ်။ဒါပေမဲ့လည်းကရောဂါဆိုင်ကတင်းကျပ်ထားတဲ့စီကမ်းတွေကိုတော့ဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုနှုန်းကြာဆင်းလာတဲ့ဆိုပေမဲ့အာဏာပိုင်တွေဘက်ကကပ်ဘေးစည်းမျဉ်းတွေတင်းကျပ်ထားသလိုဒီရက်ပိုင်းအတွင်းမှာပဲစားတောက်ဆိုင်တွေနဲ့အနှိတ်ခမ်းတွေကိုဝင်ရောက်ဖမ်းဆီးတာတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရပြည်နယ်ဥပဒေချုပ်ဦးလှသိန်းကပြောပါရယ
်ကြီးကြီးဖမ်းတာဆိုတော့ဟိုအနှိတ်ခမ်းတစ်ခေါက်ဖမ်းတယ်အခုဟာကလည်းစားတောက်ဆိုင်ဆိုတဲ့အဲတဘောမျိုးနဲ့ဖြစ်ပေမဲ့တကယ်အထက်မှာလုပ်နေတာကတော့ဟို KTV နဲ့အနှိတ်ခမ်းအဲ့လိုလဲအဲဟိုသတင်းပို့ရပါတယ
်ကိုဗစ်ကူးစက်မှုနှုန်းတွေကျဆင်းလာတယ်ဆိုပေမဲ့ရခိုင်ပြည်နယ်မှာနေ့စဉ်လူဦးရေ20နီးပါးကူးစက်မှုတွေနဲ့တိတ်ဆုံးမှုတွေလည်းရှိနေသေးတာပါကိုဗစ်ကူးစက်မှုတွေရှိနေသေးသလိုကူးစက်လူနာတွေများလာတာစိုးရိမ်တာကြောင့်ကိုဗစ်စီးကန်းတွေတင်းကျပ်ထားရတာလို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်အဲကျွန်တော်လူနာအားဖြင့်ရခိုင်ပြည်နယ်18မြို့နယ်မှာရှိတဲ့ဆေးရုံမှာလူ200အောက်ကိုကျလာအဲဆိုတော့ကျတာကတော့ကျတာပေါ့တိုးတော်လဲကျွန်တော်တို့ကပိုးတွေ့လူနာဒီနေ့မနေ့ကဆိုရင်လူ20လောက်တွေ့သေးတယ်ဒီလေလူကလည်း၄ယောက်လောက်ရှိသေးတယ်ဆိုတော့ဟိုဒီယောဂါကရှိနေမယ
်ရခိုင်ပြည်နယ်မှာရှိတဲ့နေဆက်ကုံသွယ်ရေးဂိတ်တွေနဲ့ဈေးတွေစားတောက်ဆိုင်တွေကိုလည်းပိတ်ထားတာကြာနေပြီဖြစ်တာကြောင့်ပြည်သူတွေရဲ့စားဝတ်နေရေးကိုကြည့်ပြီးပြန်လည်ဖွင့်လှစ်ပေးဖို့လှုံ့ဆော်နေတယ်လို့လည်းပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်နေဆက်ကုံသွယ်ရေးကတော့ကျွန်တော်တို့ဖွင့်ဖို့ကြိုးစားနေပါတယ်ဆိုတော့နေဆက်ကုံသွယ်ရေးကကျွန်တော်တို့ဖွင့်ဖို့ကြိုးစားတဲ့အခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့လည်းအချက်အလက်တွေစုဆောင်ရတယ်။အဲဆိုတော့ကိုယ့်တခေါက်နဲ့ကိုဟိုကျွန်တော်တို့လှုပ်တာတဲ့ဖြီထောင်စုကိုညှိနှိုင်းပြီးတော့လှုပ်မယ်၊တင်ကြပြီးတော့လှုပ်မယ်ဆိုတော့ဖြီထောင်စုကိုနေဆက်ကုံသွယ်ရေးပြန်ဖွင့်ဖို့အတွက်ကျွန်တော်တို့တင်ပြထားတဲ့အနေအထားရှိပါတယ်။ဒီနေဆက်ကုံသွယ်ရေးပြန်ဖွင့်ဖို့အတွက်လည်းဒီကျွန်တော်ပြည်နယ်ကုစားရေးဒီကဒီနယ်ဆေးရုံကြီးကလည်းသူတို့ရဲ့ recruitment ကလည်းအကောင်းပါလေဖွင့်နိုင်ပါပြီဖွင့်မယ်ဆိုလို့ရှိရင်ပေါ့
မနေ့ကအထိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူအယောက်20နဲ့သေဆုံးသူ1ယောက်သာရှိခဲ့တာပါဒါပေမဲ့လည်းရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေထပ်မတိုးလာစေဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးပေးတာတွေလုပ်နေသလိုကိုဗစ်စီးကမ်းတွေကိုလည်းလိုက်နာကြဖို့ပြည်သူတွေကိုတိုက်တွန်းထားပါတယ်ခင်ဗျာ